မြန်မာနိုင်ငံမှာမကြာသေးခင်ကလွှတ်တော်ရွေးကောက်ပွဲတွေကျင်းပပြီးစီးသွားပြီဖြစ်တာကြောင့်ရုရှားနိုင်ငံအနေနဲ့မြန်မာနဲ့ကဏ္ဍဆောင်ဖွံ့ဖြိုးတိုးတက်ရေးအတွက်ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်လို့ကြောင်းရုရှားနိုင်ငံသားရေးဝန်ထမ်းတော်ပြောခွင့်ရအမျိုးသမီးမာရီယာဇာဂါရိုဗာကကြက်သပရင်းတွေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားလိုက်တယ်လို့ရုရှားထုတ်သတင်းစာမှာဖော်ပြထားပါတယ်။နိုင်ငံအတွင်းကဒေသတချို့မှာအခက်အခဲတချို့ရှိခဲ့တာလွဲလို့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေနဲ့မဲပေးလုပ်ငန်းစဉ်တွေဟာပြဋ္ဌာန်းထားတဲ့မြန်မာနိုင်ငံဥပဒေတွေနဲ့အညီငြိမ်းချမ်းစွာကျင်းပနိုင်ခဲ့ဆိုတာတွေ့ရကြောင်းမဲပေးသူအရေးအတွက်ဟာလည်းများပြားခဲ့ကြောင်းရုရှားနိုင်ငံရေးဌာနပြောခွင့်ရကပြောပါတယ်။ဒါအပြင်ရုရှားရဲ့အစင်လာအဖြစ်မိတ်ဆွေနိုင်ငံဖြစ်တဲ့မြန်မာနဲ့ဆက်ဆံရေးတွေပုံမအကောင်းလာရေးအတွက်ရုရှားဘက်ကတနေ့ဆန်ပြုလို့ကြောင်းနဲ့နှစ်နိုင်ငံပြည်သူပြည်သားတွေအကျိုးစီးပွားကိုရှေ့ရှုပြီးကဏ္ဍဆောင်ဖွံ့ဖြိုးတိုးတက်ရေးအတွက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းလည်းပြောခွင့်ရကဆက်ပြောခဲ့ပါတယ်။နိုဝင်ဘာလ10ရက်နေ့မှာကျင်းပခဲ့တဲ့မြန်မာနိုင်ငံရဲ့ရွေးကောက်ပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့လက်ရှိအာဏာရ NLD ပါတီကအပြတ်အသတ်အနိုင်ရခဲ့တဲ့ဆိုတာကိုလည်းရုရှားနိုင်ငံထုတ် test သတင်းစာမှာဖော်ပြထားပါတယ်